ဘင်္ဂလားဒေ့ရှ်နိုင်ငံဘက်တင်းရှောင်သွားတဲ့တင်းချီတဲ့ဒုက္ခသည်တွေက2000ကိုပထမဆုံးအတုံးအနေနဲ့မြန်မာနိုင်ငံဘက်ကိုရှေ့လာမဲ့သတင်းပတ်ထဲမှာပဲပြန်လဲလက်ခံဖို့ရှိနေပါတယ်။ဒီနေ့ကိုလူဦးရေ150နီးပါးလက်ခံနိုင်ဖို့ပြင်ဆင်ထားပြီး10ရက်ကျော်ကြာလက်ခံနိုင်ဖို့စီစဉ်ထားတယ်လို့မြန်မာအစိုးရကပြောပါတယ်။ပြန်လဲလက်ခံရေးအပိုင်းမှာလူညုံရေးရအကြမ်းဖက်သမားတွေမပါလာနိုင်အောင်တရားစီစစ်သွားဖို့ရှိသလိုပြန်လာမဲ့သူတွေနဲ့ဌာနေတိုင်းသားတွေကြားစိုးရိမ်မှုမဖြစ်ရအောင်လူမှုအဖွဲ့အစည်းတွေနဲ့ညှိနှိုင်းလှုပ်ဆောင်ထားတယ်လို့လည်းအစိုးရကပြောပါတယ်။ VOA သတင်းနောက်မမေခရန်ကုန်မြို့ကနေသတင်းပေးပို့လာတာ
ပါဒီကနေ့ရန်ကုန်တိုင်းဒေသကြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်내နေရာခြားထားရေးရုံးမှလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုလိုက်တာပါဆက်စာချင်းပြည်내ဝင်ရောက်လာသူတွေကိုငခုရနဲ့တောင်ပြိုလက်ဝဲမှာစတင်လက်ခံမှာဖြစ်ပြီးအဲ့ဒီနောက်မှာတော့လှဖိုးကောင်ဂျာဆက်ခန်းမှာသူတို့နေနေတိဆောက်ပြီးဒီအထိထားသွားမှာပါဒီလိုထားတဲ့နေရာမှာစံစီစားနဲ့ကျန်းမာရေးထောက်ပံ့မှုတွေပေးသွားမယ်လို့ဆိုပါတယ်ထောက်ပံ့မှုတွေကအစီအစဉ်တစ်ခုကိုဝန်ကြီးဒေါက်တာဝင်းမြတ်အေးကအခုလိုပြောပြသွားတာပါကျွန်တ
ော်ကကတော့ဆန်စီစားပေးဒီဘူလောင်စာတော့စအပေါင်းထုတ်ပေးရတာကတလားလာပေးရတဲ့အတင်ကိုဒီနေ့ကိုပြောင်းချောင်းနဲ့အစိမ့်အစိုးသားကစတဲ့ပြင်ဒါလေးတွေပြည်ရအောင်ရောင်းနေတွေလည်းလက်ထက်ကိုဖက်ပေးမှာဖြစ်ပါတယ်အဲ့လိုနည်းနဲ့ဈေးဝယ်လို့ဝယ်အောင်နဲ့ဒီဘောင်းဘောဒိတာကိုနေချင်းရပြီးတော့ဒါရောက်ပြီးတော့ဆိုင်ဖက်ဖို့ပဲစဉ်းစားထားတာဖြစ်ပါတယ်ဒါလည်းဈေးလေးလည်းညာမှာပြတော့မှာဖြစ်ပါတယ်ဒီရေရဲ့ရရှိဖြစ်ပါတယ်ဒီအတိုင်းပါဆိုတော့လူအပ်ရင်အခုဒီတက်ကတုံးစီထားပြီးတော့ရေလူအပ်တဲ့ရေကိုလည်းထပ်ပြီးတော့ဖတ်ဖို့ဆောင်ရည်နေပြီ
ခုလိုပြန်ပို့ဖို့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံအစိုးရတာဝန်ရှိသူတွေကပြင်ဆင်နေကြတာဖြစ်ပေမဲ့လို့ပြန်လာရမယ့်စည်ရင်းဝင်ဒုက္ခသည်တွေအနေနဲ့မြန်မာအစိုးရဘက်ကထုတ်ပြန်ချက်တွေရှင်းရှင်းလင်းလင်းမသိတာကြောင့်ပြန်လာရဖို့အခက်တွေ့နေတယ်လို့လည်းဆိုကြပါတယ်။ဒီအပြင်မြန်မာနိုင်ငံဘက်ကခိုင်မာတဲ့ဘဝအာမခံချက်အသက်အန္တရာယ်လုံခြုံရေးနိုင်ငံသားအခွင့်အရေးနဲ့အခြေခံလူ့အခွင့်အရေးစတာတွေပေးဖို့အဆင်သင့်မဖြစ်သေးတဲ့အတွက်ဒီအစီအစဉ်ကိုချက်ချင်းဆိုင်းငံ့ပေးဖို့နိုင်ငံတကာနဲ့လူ့အခွင့်အရေးအဖွဲ့တွေကလည်းတောင်းဆိုနေကြတာရှိပါတယ်။ဒီပေါ်မြန်မာအစိုးရဘက်ကတော့ညှဉ်းဆန်လိုက်ပြီးပြန်လာမဲ့သူတွေကိုတိကျတဲ့သတင်းအချက်လက်တွေပေးပို့ထားသလိုရှင်းလင်းတင်ပြမှုအစဉ်အဆက်ကိုလည်းလုပ်ခဲ့ပြီးဖြစ်တယ်လို့ဒုက္ခသည်တွေကိုကိုယ်တိုင်တွားရောက်ရှင်းလင်းခဲ့တဲ့နိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူကအခုလိုပြောပြပါတယ
်ကျွန်တော်တို့အဓိကကြီးရွာဥစုတွေကကိုယ်စားလှယ်တွေနဲ့ကျွန်တော်တို့တွေ့ကြရပါတယ်ဒါ့အပြင်ကျွန်တော်အနေနဲ့ဒီခုနဒီကြားစခန်းတော့ကျွန်တော်တို့ပညာရေးကျန်းမာရေးနဲ့ပတ်သက်တဲ့အချက်လက်တွေအားလုံးကိုကျွန်တော်ဖနိုင်းရှိနဲ့တင်ပါပြီးတော့အသေးစိတ်ကျွန်တော်ရှင်းပြပေးရမယ်အဓိကကျွန်တော်တို့ပေးနေတဲ့ message ကသူတို့ဘာသာစကားနဲ့ပေးထားတဲ့ message ပါဒါတော့ကျွန်တော်တို့
တဖက်ကပြန်လည်ဝင်ရောက်လာမဲ့သူတွေချာမှာအခုလိုစိုးရိမ်မှုတွေရှိနေသလိုဌာနေတိုင်းရင်းသားတွေချာမှာလည်းစိုးရိမ်မှုတွေကရှိနေပါတယ်။ဒါနဲ့ပတ်သက်လို့ဘလို့ဖြေရှင်းဖြေရှားသွားမလဲဆိုတဲ့အပေါ်ဝန်ကြီးဒေါက်တာဝင်းမြတ်အေးကတော့
လူမှုသားရတာကဒီဒါရင်းရှင်းလို့ရမယ်ခင်ဗျာဖြစ်ပေမဲ့ကျွန်တော်တို့အခုချိန်ခါမှာအားတော့ဆက်ကျွန်တော်တို့စိုးရိမ်နေပါတယ်ရင်းရှင်းပြက်လည်းဆက်လက်ဆောင်ရွက်နေပါဒါပဲကိုကျွန်တော် dialogue between ကျွန်တော်တို့ဒီ administrative state အုပ်ချုပ်မှုတွေနဲ့ဒီ request တွေ business ဘွယ်တွေဒီ file ဒီ file တွေကိုကျွန်တော်တို့ administrator ဆက်တဲ့ပြီးဒီလိုမျိုး dialogue တွေအမျိုးစုံစုံဆိုင်လုပ်ရပါတယ်ကျွန်တော်တို့ရဲ့အစိုးရရဲ့ကျွန်တော်တို့ရဲ့ဒီနာရီအားလုံးပေါင်းပြီးရယ် social cohesion အတွက်ကျွန်တော်ပြည်내အစိုးရအကြောင်းအစိုးရတော်တော်ကိုယ်တိုင်များအားလုံးပေါင်းဆောင်ရွက်ပြီးတော့ကျွန်တော် social cohesion လူသားသာသာဖြစ်ရေးရည်ရှိဆောင်ရည်ရတယ
်။လုံခြုံရေးပိုင်းနဲ့ပတ်သက်လို့ပြန်လည်ဝင်ရောက်လာသူတွေထားမှာအကြမ်းဖက်သမားတွေပါဝင်လာတာမျိုးမရှိအောင်စီစစ်ဆောင်ရွက်မှုတွေကိုတင်းကျပ်စွာလုပ်သွားမယ်လို့ပြည်ရေးဘက်ကဆိုပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကနေပြန်လာမဲ့မွတ်စလင်ဒုက္ခသည်တွေကိုနိုင်ငံသားစီစစ်မှုတပ်တွေကန်ကပ်ပြား NVC ကတ်တွေထုတ်ပေးမှာဖြစ်ပြီးဒုက္ခသည်တွေဟာ1982ခုနှစ်နိုင်ငံသားဥပဒေနဲ့အညီနိုင်ငံသားဖြစ်ခွင့်ရှောက်ထားနိုင်မှာဖြစ်ပါတယ်။ဒီလူတွေကိုမောင်နှောဒေတာမှာလွတ်လပ်စွာသွားလာခွင့်ပေးမယ်လို့လည်းအစိုးရကပြောပါတယ်။လက်ရှိမှာတော့ဘင်္ဂလားဒေ့ရှ်ဘက်ကစီစစ်ဖို့လူရေ2000ကျော်ထပ်မံပေးပို့ထားတယ်လို့လည်းဆိုပါတယ်ရှင်။